တရုတ်နိုင်ငံကွန်ဂျူမျိုးကအမေရိကန်အစိုးရဝန်ထမ်းတွေဟာညဉ့်ဉန်တသာနဲ့ခတ်တူးတူးကြားတဲ့ပုံမှန်မဟုတ်တဲ့အတန်းတွေကြောင့်ဝန်ထမ်းတွေခန်းစားခဲ့ရကြောင်းမကြာခင်ငါသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံကအမေရိကန်နိုင်ငံသားတွေကျန်းမာရေးအတွက်သတိထားကြဖို့နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲနှုတ်ဆက်ချက်ထုတ်ပြန်လိုက်ပါတယ်။ပုံမှန်မဟုတ်တဲ့အတန်းနဲ့ရိုက်ခတ်မှုကြောင့်အုံနောက်မှာအသင့်အထက်ထိခိုက်မှုတွေရှိခဲ့တယ်ဆိုတဲ့သတင်းတွေနဲ့ကျန်းမာရေးအခြေအနေတွေကိုဆန်းစစ်ဖို့ဝန်ထမ်းတွေကိုအမေရိကန်ကိုပြန်ပို့လိုက်ကြောင်းလဲဘီဂျင်းမြို့တော်မှာရှိတဲ့အမေရိကန်သံရုံးကပြောဆိုခဲ့တာပါ။ဝိနာခန်းစားခဲ့ရတယ်လို့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အကြောင်းရင်းကိုမသိရသေးသလိုတရုတ်နိုင်ငံရဲ့တခြားနေရာတွေမှာဒီလိုဖြစ်ရတဲ့ကြုံခဲ့ရတာမျိုးမကြားရပေမဲ့သတင်းတွေပေါ်အလေးနဲ့ထားကင်တွင်နေကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။ပုံမှန်မဟုတ်တဲ့ခတ်တူတူအတန်လှိုင်းမျိုးခတ်ဆူဆူအတန်မျိုးတွေကိုကြားရတဲ့အခါမျိုးမှာအတန်လာတဲ့နေရာကိုလိုက်လံရှာဖွေတာတွေမလုပ်ကြဘဲနဲ့အတန်မကြားရတဲ့နေရာတစ်ခုကိုပြောင်းရွှေ့ဖို့လဲတိုက်တွန်းထားတာပါ။ပြခဲ့တဲ့နေ့ထဲမှာတော့လည်းကျူဘားနိုင်ငံကအမေရိကန်ဝန်ထမ်းတွေနဲ့မိသားစုဝင်တွေဟာပုံမှန်မဟုတ်တဲ့အတန်တွေကိုကြားခဲ့ရပြီးတဲ့နောက်ဝင်းနာပုံစံမျိုးစုံခန်းစားခဲ့ရကြောင်းလည်းအမေရိကန်ကသတင်းထုတ်ပြန်ခဲ့ပေမဲ့ဖြစ်ပွားတဲ့အကြောင်းရင်းတိတိကျကျကိုတော့အခုထိမသိရသေးပါဘူး။ကျူဘားနိုင်ငံနဲ့အခုနောက်ဆုံးတရုတ်နိုင်ငံတို့မှပါကြုံရတဲ့အခြေအနေကိုသိနေအောင်ကျူဘားနဲ့ပြီးတရုတ်နိုင်ငံရဲ့အကူအညီကိုလည်းတောင်းခံထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပိုယိုကဒီနေ့အောက်လွတ်တော်နိုင်ငံခြားရေးကော်မတီရှင်းမောက်ကျန်းနာပွဲအတွင်းပြောဆိုသွားပါတယ်။